ပြည်ထောင်နိုင်ငံမှာပြင်ဆင်ပြီးစီးသွားတဲ့ Notre Dame ဘုရားကျောင်းပြန်လည်ဖွင့်လှစ်တဲ့အခမ်းအနားကိုနိုင်ငံတကာကဒါဇင်နဲ့ချီတဲ့ခေါင်းဆောင်တွေတက်ရောက်ရမှာ American သမ္မတကျော် Jay Biden နဲ့ယူကောက်ခံသမ္မတ Donald Trump တို့လည်းပါဝင်ကြပါတယ်။မိလာမှုကြောင့်ထိခိုက်ပျက်စီးမှုတွေကို9နှစ်ကြာပြင်ဆင်မှုတွေပြီးပါရီမြို့တို့ကထင်ကြရဘုရားကျောင်းမှာဒီကနေ့တင်းနှင်းနေနေမှာပဲပထမဆုံးချိန်ဘာသာရေးအခမ်းအနားတွေလည်းပြန်လည်ကျင်းပခဲ့ကြတာပါ။စနေနေ့ကပြန်လည်ဖွင့်လှစ်တဲ့အခမ်းအနားကိုတော့ရာသီဥတုအခြေအနေအရဘုရားကျောင်းထဲမှာကျင်းပခဲ့ရပါတယ်။ဘုရားကျောင်းပြင်ဆင်ပြီးစီးသွားတဲ့အတွက်ဝမ်းမြောက်တဲ့အကြောင်းပိုယန်မင်းကြီး Francis ကလည်းအခမ်းအနားကိုတော်ဝင်လောပြေးပို့ခဲ့ပါတယ်ခင်ဗျာ။